ာလုံးမေမြတ်တာသက်သားတဲ့ဣရိယာပုံများနဲ့တရားကိုယ်သူတည်လေးစားစွာနာကြားနိုင်ကြပါပြီ။ဘုရားရှင်ကိုယ်တော်မြတ်ကြီးရဲ့လူဆန္ဒတော်သိပြီးဘုရားထားတော်မူခဲ့တဲ့ဓမ္မခန္ဓာတော်တွေကိုဆရာတင်ပြီးတော့ဘုရားရှင်ရဲ့ကိုယ်စလဲတော်အဖြစ်နဲ့ကိုယ်တော်တွင်တွင်ခန္ဓာဉာဏ်ရောက်သစ္စာဆိုင်အောင်ဆုံးမသွားခဲ့တဲ့ကျေးဇူးတော်ရှင်အက္ခမဟာပန္တိတာဘုဂုတ်ဆရာတော်ဘုရားကြီးသာဂိတမြို့အောင်ဆက်ကြမုဂုတ်ဝိပဿနာဓမ္မရိတ်တာကြီးဤဘူးစီဗရာဏနာယကဖြစ်တော်မူသောအက္ခမဟာကမ္မဌာနာသရိယဘောဓသိတော်ယဆရာတော်ဗဒန္တဝိမလဗုဒ္ဓရံကုန်မြို့မောဂဝိပဒနာဇဏိဒါရာမအကြောင်းတဲ့ကြီးဤဘူးစီဗရာဏနာယကဖြစ်တော်မူသောအက္ခမဟာကမ္မဌာနာသရိယဘောဓသိတော်ယဆရာတော်ဗဒန္တဇဏိဒါလင်္ကာရအစရှိသောဆရာတော်ဘုရားတို့ဤဥပနိသေယကိုခံယူလျက်ဘဝသန္တရာဆက်ဆက်ကအမိအဖဆွေမျိုးညီကိုမောင်နှမမတော်ဘူးသူမြည်သည်မရှိကြလေကုန်သောနကုလမာတာနကုလပိတာမိဟောင်းဖဟောင်းဆွေဟောင်းမျိုးဟောင်းအလုံးစုံတရားနာပရိသတ်အပေါင်းတော်ကောင်းတို့အားဦးစင်းများညံမိသမျှပဋိစ္စသမုပ္ပါဒ်သင်တန်းတရားနှင့်ဆက်လက်၍ကျေးဇူးပြုပါလိမ့်မည်ပဋိစ္စသမုပ္ပါဒ်သင်္ဍန်တရားတွေနဲ့ကျေးဇူးပြုလာခဲ့တာဆိုရင်ယနေ့ဗနေ့မြောက်ရှိသွားကြလေ6ရက်မြောက်ရှိသွားပြီ6ရက်မြောက်ရှိတော့ပြီးတင်တဲ့လောက်လဲပြီးခဲ့ပြီပေါ့ပြီးခဲ့တာရောသဘောကျရဲ့လားအခုပြီးခဲ့တာဘာတွေလဲလို့ပြန်လဲဆင်ရင်သုံးသတ္တရခါကြတော့မူလနှစ်ဖြာလဲပြီးသွားပြီသစ္စာနှစ်ခုရော၄ခုအလွာပေါ့သင်္ဃာ12ပါးရောသာမန်ပါဗျာတရေကူကြီးရောသာမန်ပါဗျာ3ပါးအဆက်ရောသာမန်ပါဗျာနယမူလရောသာမန်ပါဗျာမပြီးသေးဘူးရောလိုက်နေတာရောလိုက်နေတာနှစ်ပြမူလဒီနေ့မှစနယမူလဆိုတာကတော့ဘာမှဆန်းပြမပါဘူးဒီမူလနှစ်ဖြာကိုပြောင်းမြန်လှန်လိုက်တဲ့သဘောပါပဲမူလနှစ်ဖြာတုန်းကအဝိဇ္ဇာနှင်းတဏှာနယမူလကြတော့ပြောင်းပြန်လှန်လိုက်တာပေါ့တဏှာနဲ့အဝိဇ္ဇာအဝိဇ္ဇာခေါင်းဆောင်ရင်တဏှာနောက်လိုက်အဲ့ဒါဆိုရင်မူလနှစ်ဖြာတဏှာခေါင်းဆောင်ရင်အဝိဇ္ဇာကနောက်လိုက်အဲ့ဒါဆိုရင်ဘာလဲနယမူလအဝိဇ္ဇာခေါင်းဆောင်ရင်မူလနှစ်ဖြာတဏှာခေါင်းဆောင်ရင်နယမူလသူတို့ကအပြန်လှန်လေးပဲဘာမှမခက်ပါနောက်ရှေ့ဆက်သွားတဲ့အခါကျတော့ဝတ်သုံးပါအဲအဲ့ဒီဝတ်သုံးပါရှားပုံရှားနည်းလေးကစိတ်ဝင်စားဖို့ကောင်းတယ်အဲ့ဒါလေးသေချာမှတ်ရမယ်ဝတ်သည်အမျိုးအမိအချင်းသုံးမျိုးသုံးစားရှိတယ်လို့မှတ်ပါဝတ်သည်အမျိုးအမိအချင်းသုံးမျိုးသုံးစားရှိတယ်ဘာဝတ်ဒီလဲလို့မေးတော့အပြာဘတ်ကြီးပေါ်မှာခေါင်းကြီးလေးတွေလျှောက်ရေးမှာပေါ့ဘယ်လိုရေးမလဲဆိုတော့ကိလေသာဟို၃ပါးတမာဟို၂ပါးဝိပါကဟို၈ပါးပြန်ပြောသမ်းပါအောင်ပြည်သေးပါလေကိလေသာဟို၃ပါးတမာဟို၂ပါးဝိပါကဟို၈ပါးဟုတ်ပြီကိလေသာဟိုဆိုတာ၃ပါးရှိတယ်တဲ့ကိလေသာဟိုဘယ်နှပါးရှိလဲ၃ပါးဘာတွေလဲလို့မေးတဲ့အခါကျတော့၃ပါးဘယ်မှာရှိတာလဲလို့မေးတဲ့အခါကျတော့အင်္ဂါ၁၂ပါးထဲမှာရှိတာဘယ်မှာရှိတာပါလဲဘုရားရှင်တို့ပြတဲ့မူဝါဒကဘာကူပဲရှားရှားအင်္ဂါ၁၂ပါးထဲမှာပဲရှားရဘုရားရှင်တို့ပြတဲ့မူဝါဒကအင်္ဂါ၁၂ပါးကိုမူတည်ထားပြီးတော့အသွေးရှိပါနဲ့ဝေပန်သွားတဲ့ဤအင်္ဂါ၁၂ပါးမူတည်ထားပြီးတော့အသွေးရှိပါနဲ့ဝေပန်သွားတဲ့ဤဒါကြောင့်မလို့ဘာကိုပဲရှားရှားဘယ်ထဲမှာရှားမလဲ အခုပဲရှားရှားပဲထဲမှာရှားမှာလေအခုကိလေသာဝကဘယ်နှပါးရှိဘယ်မှာရှိတာလဲမေးတော့ဟုတ်ပြီအင်္ဂါ7ပါးထဲမှာကိလေသာဝဆိုတာ3ပါးရှိတယ်အဲ့ဒါကိုယ့်အကူလိုက်ရှားပါဆိုရင်တွေးဖို့လွယ်ပါမလားမလွယ်ပါဘူးဘုရားတော်လေးသိချင်းနဲ့ကဘာတသိပါရမီတော်တွေဖြည့်မှကိလေသာဝ3ပါးရှားလို့တွေးတာလေသူတော်ကောင်းတို့ကိုဉဏ်လေးနဲ့ရှားလို့လွယ်လွယ်ကူကူတွေ့သွားတယ်ဆိုရင်တရားတွေပေါ့ပေါ့တန်တန်ဖြစ်သွားမှာပေါ့ကိုယ့်အကူရှားဆိုရင်ရှားတွေ့ဖို့လွယ်ပါမလားမလွယ်ပါဘူးဒီနေရာမှာဆရာသမားအကူအညီမလိုဘူးလားလိုလားအေးလိုတဲ့အခါကျတော့မှအဲ့ဒီလိုတဲ့အကူအညီလေးကိုဥပဒေကဖြစ်ဆွဲပြီးတော့ကူညီပေးမှာခေတ္တဖြင့်ကောင်းပြီကိလေသာဝတ်ဆိုတာအင်္ဂါ7ပါးထဲမှာ3ပါးရှိတယ်အဲ့ဒီ3ပါးကိုတွေ့အောင်ရှားတဲ့နည်းလေးရှိတယ်နော်ဘုရားတို့ရေးတဲ့စာအုပ်ထဲမှာလည်းရေးထားပါတယ်တိတိကျကျရေးပေးထားတယ်။နည်းကဘယ်လိုရှိသလဲဆိုတော့အင်္ဂါ7ကိလေသာဝတ်3ပါးရှာတော့မယ်ဆိုလို့ရှိရင်ဥစွာပထမဆယ်ပါးရှိတယ်။ဆယ်ပါးကဘာတွေလဲမေးတဲ့အခါကျတော့ကြပြာလေးလိုက်ဆိုပါရေးတဲ့ပုဂ္ဂိုလ်လည်းရေးထားဖို့အဲ့ဆိုလိုက်သမှလောဘဒေါသမောဟမာနမာနလို့မဆိုပါဘူးမာနလို့ဆိုပါကောက်တော့မာနလို့ပဲကောက်မှာပဲသို့တော်လဲကြပြာမို့လို့ကာယံယူတဲ့အနေနဲ့မာနလို့အာကာရန္တနဲ့ဆိုရမယ်နော်လောဘဒေါသမောဟမာနဒိဋ္ဌိဝိသိဖြစ်နှုတ်ဒိသသိနှုတ်ဒိသဒိဋ္ဌိဝိသိဖြစ်နှုတ်ဒိသသိနှုတ်ဒိသသိနှုတ်ဒိသဆိုတာဌိနာနဲ့ဥဒိသနှစ်ပုတ်ဆက်ထားတာကောက်မယ်ဆိုရင်တော့ဌိနာတဘုတ်ဥဒိသတဘုတ်လို့ဒီလိုကောက်ရကြပါမို့လို့ကျင့်အောင်ဆက်ထားတယ်ဒိဋ္ဌိဝိသိဖြစ်နှုတ်ဒိသအာဟိရိကအာဟိရိကနုတ္တဆေပြာအာဟိရိကအာဟိရိကနုတ္တဆေပြာကောက်တော့အာဟိရိကလို့ပဲကောက်မယ်သို့တော်လည်းကြပြာမှုလို့ကာယံယူတဲ့အနေနဲ့အာဟိရိကလို့ဆိုရမယ်အာဟိရိကအာဟိရိကနုတ္တဆေပြာပေါင်း၍ချုပ်တယုတ်ကိလေသာပေါင်းရွေးချိုးတယုတ်ကိလေသာလောဘဒေါသမောဟမာနဒိဋ္ဌိဝိသိဖြိနှုတ်ဒိသာအာဟိရိကနုတ္တဆေပြာပေါင်းရွေးချိုးတယုတ်ကိလေသာအဲ့ဒါကိလေသာ7ပါးပဲအဲဒီကြပြာလေးရကိလေသာ7ပါးကိုလက်ချိုးရည်တွဲကြည့်မယ်ဆိုရင်လိုက်ဆိုကြည့်သားမှာလောဘကိလေသာဒေါသကိလေသာမောဟကိလေသာမာနကိလေသာအဲ့ဒါလောဘဒေါသမောဟမာနဆိုတဲ့ကြပြာပိုက်ကလေးကိုပေါက်လိုက်တာနောက်တခါဆွေးလိုက်ပါအောင်ဒိဋ္ဌိကိလေသာဝိသိကိစ္ဆာကိလေသာဌိနာကိလေသာဥဒ္ဒိသကိလေသာအဲ့ဒါဒိဋ္ဌိဝိသိဌိနှုတ်ဒိသဆိုတဲ့ကြပြာပိုက်ကိုပေါက်လိုက်တာပဲနောက်ဆွေးလိုက်ပါအောင်အာဟိရိကကိလေသာအနုတ္တပကိလေသာကိလေသာဘယ်နှပါလဲကဲ7ပါးပြောကြည့်ကြပါဦးလောဘကိလေသာဒေါသကိလေသာမောဟကိလေသာမာနကိလေသာဒိဋ္ဌိကိလေသာရတဲ့ပုဂ္ဂိုလ်လည်းရပါတယ်သူလည်းဝါချတယ်သူလည်းဝါချတယ်စာပိုင်းလေးကတော့ဟုတ်တယ်လို့ပဲ လောဘကိလေသာဒေါသကိလေသာမောဟကိလေသာနောက်ပိုင်းကျတော့ဘာမှမသိတော့ဉာဏ်ဉာဏ်ကိလေသာဉာဏ်ဉာဏ်ကိလေသာဉာဏ်ဉာဏ်ကိလေသာဝါချတဲ့လူလည်းဘာကောင်းပါမှာပဲနော်ဘာမှာပဲအဲ့တော့ကိလေသာ10ပါတဲ့ကိလေသာဝတ်3ပါးရှားတော့မယ်ဆိုရင်အဲ့ဒီကိလေသာ10ပါးကိုလက်ထဲမှာဆုပ်လိုက်ပါဆုပ်ပြီးပြီဆုပ်ပြီးလို့ရှိရင်ဟောဒီအင်္ဂါ12ပါးနဲ့တပားစီတပားစီလိုက်ပြီးတော့တိုက်ကြည့်တိုက်ကြည့်လို့မိမိဆုပ်ထားတဲ့ကိလေသာ10ပါးထဲမှာအကျုံးဝင်တဲ့အင်္ဂါဆိုရင်ဘယ်သူမှမမေ့နဲ့တော့အဲ့ဒါကိလေသာဝင်လို့မလိုက်ရှားပုံရှားနီးပုံသေးနီးလေးတွေသိချပေးတယ်နော်ပုံသေးနီးလေးတွေသိချပေးပါတယ်နီးလေးရထားရင်အချင်းမျိုးထားရှားရစီရဘုရင်ပြောပြလာတဲ့သင်္นานကပုံသေးနီးလေးတွေနဲ့ယူရများသောအဖြစ်ပြတယ်ဘုရင်တင်နန်းကိုတခါလေဟိုးရိတ်တာတခုမှသူကဘုံကြီးမဟုတ်အသိစားသမုပ္ပါဆရာဟာကြီးကိုထောင်းပြီးတော့ဘုရင်ဟောတဲ့တိတ်ခွေအခုတင်နန်းတိတ်ခွေတွေကိုတခါလေတနေ့တခွေတခွေနေနဲ့ဖွင့်ပြီးတော့သူတို့လေ့လာတာအမေအဲ့ဒီကယောဂီတွေတော်တော်ကျွမ်းနေပြီပဋိစ္စသမုပ္ပါဟုတ်လားသင်တင်တဲ့ဘုံကြီးမပါဘူးအဲ့ဒီတိတ်ခွေနာပြီးတော့ဒီဆက်ဝိုင်းကြည့်တာအဲ့ဒီတော့သူတို့မှကျွမ်းနေတာဒီအခြေအမိနဲ့တကွာတခါလေကြာကြာနာနာသင်ပြပေးတာသူများလိုမူလနဲ့ကြာဆိုဒီမှာဝိဇ္ဇာနဲ့တဏ္ဍသစ္စာနှစ်ခုဆိုဒီမှာသမုဒယသစ္စာဒုက္ခသစ္စာသမုဒယသစ္စာဒုက္ခသစ္စာဒီလောက်နဲ့ပြီးတဲ့သင်ထားမဟုတ်ဘူးအခြေအမိနဲ့တကွာကြာကြာနာနာအခြေပါပါရအောင်သင်ပြပေးတဲ့သင်နှန်းပုံသေးနည်းလေးတွေများသောအားဖြင့်သုံးထားအဲရောမလို့ရောပြီးတော့နည်းလေးဟိုတာမှတ်မိပါသေးအခြေမျိုးထရှာသူ့ဆိုင်ရာဆိုင်ရာသဘောတရားတွေသိနေရနေရအယောင်လို့ဒီမှာကိလေသာ၃ပါးကိလေသာဝတ်၃ပါးရှာတော့မယ်ဆိုလို့ရှိရင်ကိလေသာ10ပါးကိုလက်ထဲမှာဆုပ်လိုက်ပါဆုပ်ပြီးလို့ရှိရင်ဟောဒီအင်္ဂါ12ပါးတပါးစီတပါးစီလိုက်ပြီးတော့တိုက်ကြည့်တိုက်ကြည့်လို့မိမိဆုပ်ထားတဲ့အင်္ဂါထဲမှာအဲကိလေသာထဲမှာအကျုံးဝင်တဲ့အင်္ဂါဆိုရင်ဘာမှမစင်စားနေနဲ့တော့ကိလေသာဝတ်လို့သာမှတ်လိုက်ရှားပုံရှားနည်းပြောတာသဘောကျပါလားကြည်ရင်ရှာမယ်အစာဆုံးအင်္ဂါဘယ်သူပါလဲအဝိဇ္ဇာတရေကိုကောက်တော့တခြားကောက်သလားမောဟကောက်သလားတရေကိုကောက်ပြီးတပင်တပန်းတင် जा ပေးလာခဲ့တာလေဒီလိုနေရာဒီမှာအသုံးတယ်လို့ကောက်ပြလာခဲ့တာအဲကြောင့်အစာဆုံးအင်္ဂါဘယ်သူပါလဲအဝိဇ္ဇာတရေကိုကောက်တော့တခြားကောက်သလားမောဟကောက်သလားမောဟဒီယောဂီတို့ဆုတ်ထားတဲ့ကိလေသာ10ပါးထဲမှာပါမပါပါရမောလောဘဒေါသမောဟမာနာဆိုတော့မောဟပါဘူးလားပါပါပါပါခြင်းကြောင့်သူကိလေသာဝတ်တဲ့ထဲလို့ရမရပါပါပါအဲရတယ်ရတယ်ဆိုကြောင့်မို့လို့ကိလေသာဝတ်တပါးရပြီလို့မင်းဒီလေးနဲ့ကွင်းပြီးတော့မှတ်ထားခဲ့ပါဒီမင်းဒီလေးတွေကွင်းထားတာကလည်းတခြားအကြောင်းမရှိဘူးဟောဒီကိလေသာဝတ်၃ပါးအဲဝုရီတွေ့တဲ့အခါမှတ်သားနိုင်မှုအတွက်မင်းဒီလေးတွေကွင်းထားတဲ့အချက်ပဲအယောင်လို့ကိလေသာဝတ်တပါးရပြီလို့မင်းဒီလေးနဲ့ကွင်းထားခဲ့ရမယ်ကွင်းပြီးမှတ်ခဲ့ရမယ်နော်အားလုံးမဟုတ်ကိလေသာဝတ်ဘယ်နှပါးရပါ့နာမည်ဘယ်သူတဲ့အဝိဇ္ဇာနောက်ဘယ်နှပါးလို့သေးလဲအဲနှစ်ပါးလို့တိုင်းဆက်ရှာမယ်ရှေ့သွားလိုက်ဆန်းဘယ်သူသေးပါလိမ့်သင်္ခါရတရေကိုကောက်တော့တခြားကောက်သလားစေတနာတွေကောက်သလားဘုရင်တို့ခဏခဏပြောခဲ့ပြီးပါပြီ။ဘာကောက်ပါလေ။ယောဂီတို့ဆုတ်ထားတဲ့ကိလေသာ10ပါးထဲမှာစေတနာကိလေသာဆိုတာပါလား။မပါတဲ့အတွက်ကြောင့်သူ့ကိလေသာကိုထည့်ထည့်လို့ရမရ။မရတဲ့အတွက်ကြောင့်သူ့အသားလေးဘေးဖယ်ထားလိုက်ပါဦး။သူ့အသားလေးဘာလုပ်မလဲ။ဘေးဖယ်ထားလိုက်။ကဲရှင်းသွားတော့ဘာသူသေးပါလေ။သူတို့ပဲပြောလိုက်ပါတော့ဝိညာဉ်ကိလေသာရဲ့လို့ရှိလား။ရှင်းသွားလိုက်တော့ဘာသူသေးပါလေ။ဉာဏ်ယုတ်ကိလေသာလို့ရှိသလားရှင်းသွားလိုက်တော့ဘသူတွေ့ပါလိမ့်သာလာယနာကိလေသာလို့ရှိသလားရှင်းသွားလိုက်တော့ဘသူတွေ့ပါလိမ့်ဖတ်တကိလေသာလို့ရှိသလားဟင်သာလာယနာလားအဖတ်တကိလေသာလို့ရှိလားမရှိပါဘူးရှင်းသွားလိုက်တော့ဘသူတွေ့ပါလိမ့်ဝေဒနာကိလေသာလို့ရှိလားမ ရှိပါဘူးတဲ့ဒီတိအောင်ချလိုက်တာဒီဒီတရားတွေမရှိတဲ့အတွက်ကြောင့်တို့ဘေးကိလေသာဝတ္ထထဲလို့ရပါမလားမရတဲ့အတွက်တို့အသာလေးဘေးဖယ်ထားလိုက်ကဲဒီတိအောင်ချလိုက်တာကိလေသာကိုဘယ်နှပါးရသေးလဲနောက်ဘယ်နှပါးလိုသေးလဲရှေ့ဆက်ချလိုက်တဲ့အခါကျတော့ရှေ့သွားသမှဘုသူတွေပါလိတဏ္ဍာရေကုန်တော့တခြားတော့ဘုရားလောဘတော့လောဘဆိုတာယောဂီတို့ဆုတ်ထားတဲ့ကိလေသာ7ပါးထဲမှာပါမပ
ါ
ပါတဲ့အတွက်ကြောင့်ကိလေသာဝတ္ထထဲလို့ရမရရတဲ့အတွက်ကြောင့်ဗာလိနဲ့ကျွင်းပြီးမှတ်ခဲ့ရမယ်ဟုတ်ပြီရှင်းသွားလိုက်တော့ဘုသူတွေပါလိဥပါရံတရေကုန်ကောက်တော့တခြားကောက်သလားလောဘနဲ့ဒိဋ္ဌိကောက်သလားလောဘနဲ့ဒိဋ္ဌိစီယောဂီတို့ဆုတ်ထားတဲ့ကိလေသာ7ပါးထဲမှာပါမပ
ါ
ပါတဲ့အတွက်ကြောင့်ကိလေသာဝတ္ထထဲလို့ရမရရတဲ့အတွက်ကြောင့်သူတို့ဗာလိနဲ့ကွင်းပြီးမှတ်ခဲ့မလဲကဲဒီတိအောင်ရှားလိုက်တာကိလေသာကိုဘယ်နှပါးရလဲသုံးပါးဘုရူတွေများလဲမေးတော့ဝိဇာတဏ္ဍာဥပါဒပြန်ပြောကြည့်ပါဦ
းဝိဇာတဏ္ဍာဥပ
ါဒအဲ့ဒါကိလေသာကိုသုံးပါးလို့သိအောင်ဆရာတော်ဘုရားကြီးကမြားကျူးလေးနဲ့တွေ့တန်းပြီးတော့ပြလိုက်တာဟိုအပေါ်မှာဘာဝတ်သုံးပါးလဲဘုရူတွေများလဲမေးတော့မှာဝိဇာတဏ္ဍာဥပါဒပြန်ပြောကြည့်ပါဦးဝိဇာတဏ္ဍာဥပါဒရှင်းအောင်ရှင်းရလားဟုတ်ပြီကိလေသာကိုဘုရားကလည်းဘယ်နှပါးဟောထားလဲယောဂီတို့ရှားတာလည်းဘယ်နှပါးတွေ့သွားလဲအပြင်ရှင်းဆက်ရှားအောင်မလားမရှားတော့ဘူးလားရှင်းဆက်ရှားအောင်မလားမရှားတော့ဘူးလားရှားရအောင်မေးဘာဖြစ်လို့ရှားရမလဲမေးတော့ဟိုဘက်မှာအင်္ဂါတွေကမဆုံးသေးဘူးအကယ်၍များရှိနေအောင်မယ်ဆိုရင်ကိုတော့ဒီမှာကြံပါသေးလားလို့ပြောရမှာပေါ့ဟုတ်တယ်မို့လားအင်္ဂါမဆုံးသေးတဲ့အတွက်ရှေ့ဆက်ပြီးတော့ကြာအောင်မယ်မရှိရင်လည်းပြီးရောပေါ့ရှိရင်လည်းဒါပြောရအောင်မှာပေါ့ခဲဒါပြင်ရှေ့သွားလိုက်တော့ဘုသူတွေပါလေရှေ့သွားလိုက်တော့ဘုသူတွေပါလေကမ္မဘဝကမ္မဘဝတည်းကိုကောက်တော့လေတခြားကောက်သလားစေတနာတွေကောက်သလားစေတနာကိလေသာရဲ့လို့ရှိလားမရှိတဲ့အတွက်ကိလေသာဝတ္ထထဲလို့ရမရမရတဲ့အတွက်အသာလေးသူ့ဘာလို့ရမလဲဘေးဖယ်ထားလိုက်ပါဦးဟိုရှေ့သွားလိုက်တော့ဘသူတွေပါလိဇာတိကိလေသာရလို့ရှိသလ
ား
ဟိုရှေ့သွားလိုက်တော့ဘသူတွေပါလိသရမရဏကိလေသာရလို့ရှိသလ
ား
မရှိတဲ့အတွက်ကြောင့်သူတို့ဘာလို့ရမလဲဘေးဖယ်ထားလိုက်ရမယ်ဒါဖြင့်အဝိဇ္ဇာအစသရမရဏအဆုံးအင်္ဂါ၁၂လုံးမှာအခုရှားနီးနဲ့တခါလေငန်းတိုက်ပြီးတော့ရှာလိုက်တဲ့အခါကိလေသာကိုဘယ်နှပါးရ
3ပါး
ဘုရားကလည်းဘယ်နှပါးဟောတာ
3ပါ
းယောဂီတို့ရှာတာလည်းဘယ်နှပါးရလဲ
3ပါး
ဒီလိုဆိုရင်ဒီနည်းမမှန်ဘူးလားမှန်သွားဘူးအဲ့တော့မှကိုရောနည်းလက်ခံပြီလို့ဒီလိုပြောရမှာပေါ့နော်ပြီးတော့ကိလေသာကိုဘယ်နှပါးလဲ
3ပ
ါးလူတွေများလဲမေးတော့ဝိဇ္ဇာဝိဇ္ဇာတဏှာဥပါဒံ3ပါးစီဘာဝ3ပါးပါလေဒီကိလေသာဝရှာတာသဘောကြမလားရှားပြီနောက်တခါဘာဝ2ပါးလေဒီကာမဝ2ပါးအဲ့ဒီကာမဝဆိုတာ2ပါးရှိတယ်တဲ့ဘယ်မှာရှိတာလဲလို့မေးတော့အင်္ဂါ12ပါးထဲမှာရှိတာဘယ်မှာရှိတာပါလေရှိတာကိုကိုယ့်အကိုတွေးအောင်လိုက်ရှာဆိုရင်တွေးဖို့လွယ်ပါမလားအဲ့တော့ဆရာသမားအကူအညီမလိုဘူးလားလို့လ
ား
အဲ့လိုတဲ့အခါကျတော့မှဥပဇင်းကအကူအညီပေးမယ်ဒီတော့ဒီကမ္မဝတ်နှစ်ပါးရှာပုံရှာနည်းဓမ္မပတိသတရားစည်းကမ်းလေးတစ်ခုရေးထားမယ်အဲ့ဒါလေးသိထားမှကမ္မဝတ်နှစ်ပါးရှာလို့ရဘုရင်တို့ရေးတဲ့စာအုပ်ထဲမှာလည်းရေးပြီးသားပါပါတယ်အဲ့တော့ဓမ္မပတိသဘယ်လိုရေးထားမလဲအင်္ဂါ၁၂ပါးထဲမှာစေတနာသီးတန့်တရားကိုကောက်ရသောအင်္ဂါကိုဆွဲထုတ်လျင်ကမ္မဝတ်ဖြစ်သည်လို့မြန်မာလိုရှင်းရှင်းလေးပဲရေးထားအင်္ဂါ၁၂ပါးထဲမှာစေတနာသီးတန့်တရားကိုကောက်ရသောအင်္ဂါကိုဆွဲထုတ်လျင်ကမ္မဝတ်ဖြစ်သည်မှတ်မိပါလားဘလို့တဲ့လေအင်္ဂါ12ပါးထဲမှာစေတနာသီးတန့်တရားကိုကောက်ရသောအင်္ဂါကိုဆွဲထုတ်လျင်က ကံမဝုဖြစ်သည်ရေးပြီလားအင်္ဂါ7ပါးကိုလိုက်ကြည့်စေတနာကြီးပဲတည်တန့်တရေကိုကောက်ရတဲ့အင်္ဂါဘယ်အင်္ဂါရှိတယ်လဲအဲ့ဒီအင်္ဂါဆိုရင်ဆွဲထုတ်လိုက်အဲ့ဒါကံမဝုတည်ကြတယ်ဟုတ်တော့မလားပြောချင်းရဲ့လားခဲ့တာပြင်ရှားကြည့်မယ်ဒီစည်းကမ်းလေးဂိုင်ထနော်အစားပဲစပြီးတော့ရှာမယ်အစားဆုံးအင်္ဂါဘယ်သူပါလေစေတနာတရားကိုကောက်တာဟုတ်ရဲ့လားဟု
တ်ပါဘ
ူးမဟုတ်တဲ့အတွက်သူကမ္မဝတ္ထထဲလို့ရမရမရတဲ့အတွက်သူဘာလို့ရမလဲဒီဖေထားလိုက်ကဲရှင်းသွားလိုက်တော့ဘယ်သူတွေပါလေစေတနာသီးသန့်တရားကိုကောက်တာဟုတ်မဟုတ
်
ဟုတ်တာဗောစေတနာ29ပါးတရားကိုကောက်တယ်ဆိုတာဥပဒေခဏခဏပြောခဲ့ပြီးသားပဲအဲ့တော့စေတနာကြီးပဲတည်တဲ့တရားကိုကောက်တဲ့အတွက်သူကံမဝတ္ထထဲလို့ရမရရတဲ့အတွက်ကြောင့်သူမင်းဒီလေးနဲ့ ქვენ ပြီးတော့မှတ်ခဲ့ပါဗာလေးနဲ့ ქვენ ပြီးမှတ်ခဲ့ရကံမဝတ္ထတပါးရပြီလို့မင်းဒီလေးနဲ့ ქვენ ပြီးတော့မှတ်ခဲ့နော်ကဲရှင်းသွားလိုက်တော့ဘုသူသေးပါလေစေတနာတရားကိုကောက်တာဟုတ်ရဲ့လ
ား
ဟုတ်ပါဘူးရှင်းသွားလိုက်တော့ဘုသူသေးပါလေစေတနာတရားကိုကောက်တာဟုတ်ရဲ့လား ဟုတ်တယ်ဟုတ်တယ်အကုန်လုံးမဟုတ်ဘူးပဲပဲလုံမနေနဲ့ဦးဒီနန်းထဲမှာနာစေတသိက်နံကိုကောက်ထားတယ်အဲ့ဒီစေတသိက်နံထဲမှာစေတနာပါတယ်ဒါပေမဲ့လို့သူကံမဝတ်ထဲထဲလို့ရသလားဆိုတော့မရဘူးဒါပြီးလို့မရလေတဲ့ तू ကတခြားစေတသိက်တွေနဲ့လည်းရောနေတယ်နောက်ပြီးဒီဘက်ကယုတ်ကြီးနဲ့လည်းပဲတွဲနေတယ်အခုနရေးထားတဲ့စီကံကစေတနာသီးကံတရားကိုကောက်ရတော့ဒီလိုမဟုတ်လားအဲ့ဒါသူ့ကိုကန့်တာသူ့ကိုကန့်စေတနာသီးကံတရားကိုကောက်ရမှာကမ္မဝုဖြစ်မှာတခြားစေတသိက်တွေနဲ့ရောပြီးတော့နေလို့ရှိရင်အဲ့ဒီစေတနာဟာကမ္မဝုတည်းတည်းလို့မရဘူးပြီးတော့ဒီမှာနန်းထဲမှာစေတနာတော့ပါတယ်သီးကံမဟုတ်တဲ့အတွက်ကမ္မဝုတည်းတည်းလို့ရမရမရဘူးရှင်းသွားလိုက်တော့ဘုသူတွေပါလေစေတနာတရားကိုကောက်တာဟုတ်မဟုတ်ကျေသွားလိုက်တော့ဘုသူတွေပါလေစေတနာတရားကိုကောက်တာဟုတ်မဟုတ
်
ကျေသွားလိုက်တော့ဘုသူတွေပါလေစေတနာတရားကိုကောက်တာဟုတ်မဟုတ
်
ကျေသွားလိုက်တော့ဘုသူတွေပါလေစေတနာတရားကိုကောက်တာဟုတ်မဟုတ
်
ကျေသွားလိုက်တော့ဘုသူတွေပါလေစေတနာတရားကိုကောက်တာဟုတ်မဟုတ်မဟုတ်တဲ့အတွက်ကြောင့်သူတို့မလုပ်ရမလဲဒီဖေထားလိုက်ကဲဒီတိအောင်ရှားလိုက်တာကမ္မဝကဘဏပရသည
်
နောက်ဘဏပါလို့သေးတယ
်
ကဲလိုတဲ့ကမှာရှင်းဆက်ရှားကြပါစို့ဆိုတော့ရှင်းသွားလိုက်တော့ဘုသူတွေပါလေကမ္မဘဝဒီစေတနာသီးသန့်တရားကိုကောက်တာဟုတ်မဟုတ
်
ဟုတ်ပါတယ်တဲ့သူလဲစေတနာ29ပါးပဲဘဝအတိတ်စေတနာ29ပါးဒီကမ္မဘဝကအဲ့ဒါပဲအတိတ်နဲ့ပြုစုပံမဲ့กว่าတယ်စေတနာတော့စေတနာကြီးသီးသန့်ကောက်တာပဲအဲကြောင့်အတိတ်တွေပြုစုပံနေအနာဂတ်တွေကွဲတာမလိုလားဘူးစေတနာသီးသန့်တရားကိုကောက်ရရင်ဘာဝတ်ဖြစ်မှာလဲ။အဲတော့ကမ္မဘဝဒီစေတနာသီးသန့်တရားကိုကောက်တာဟုတ်မဟုတ
်
။ဟုတ်တဲ့အတွက်ကြောင့်သူကမ္မဘဝထဲထဲလို့ရမရ
။
ရတဲ့အတွက်ကြောင့်ဘာလေးနဲ့ ქვენ ပြီးမှတ်ခဲ့မလဲ။မင်းဒီလေးနဲ့ ქვენ တာတော့ဟုတ်ပြီ။သူများတကားလေးမှအပြည့်အဝိုင်းလေးတွေ ქვენ လာပြီးတော့သူ့ကြာမှာဟာလေးလို့လာလေးလို့ဖြစ်နေတဲ့သဘောကဘာလဲ။ဒါလေးကလည်းပဲသူသန်လေးလာတဲ့ပုံကိုယ်တွေအတွက်တော့သိတဲ့နာပေါ့နော်အဲအဲ့ဒါလေးကိုလည်းနောက်တော့ရှင်းပြပါအပြည့်လို့ဟထားရတယ်ဆိုတဲ့အဓိပ္ပာယ်ကိုရှင်းပြပါဒီတော့ဒီမှာမှတ်လိုက်တဲ့အခါကျတော့ကမ္မဝဒီတိအောင်ရှားလိုက်တာကမ္မဝဘယ်နှပါးရဘယ်သူနဲ့ဘယ်သူလဲမေးတော့သင်္ခါရနဲ့ကမ္မဘုဘယ်သူနဲ့ဘယ်သူပါလေဟောပြီသင်္ခါရနဲ့ကမ္မဘုဆိုတော့ဘုရားကလည်းကမ္မဝဘယ်နှပါးဟောထားလဲရောက်ပြီလို့ရှာတာလဲဘယ်နှပါးတွေ့မပြည့်သေးဘူးလားပြည့်သွားဘူ
း
ပြည့်ရင်ရှေ့ဆက်ရှာအောင်မလားမရှာတော့ဘူးလ
ား
ရှာအောင်မယ်လေရှာအောင်မယ်ဟိုရှေ့မှာအင်္ဂါမှမဆုံးသေးပဲနဲ့အင်္ဂါဆုံးသွားရင်တော့လေပြီးရောပေါ့အင်္ဂါမဆုံးသေးတော့ဘဝမှာရှိများရှိနေအောင်မလားရှာကြည့်လိုက်လို့ရှိနေရင်လဲပြောရအောင်မှာပေါ့မရှိရင်လဲပြီးရောပေါ့အင်္ဂါမဆုံးသေးတဲ့အတွက်ရှေ့ဆက်လက်ပြီးတော့မရှာဘူးလားရှာအောင်မှာကြအောင်မေကဲသွားလိုက်စမ်းပါအောင်ရှင်းသွားလိုက်တော့ဘုသူတွေ့လေစေတနာတရားကိုကောက်တာဟုတ်မဟုတ
်
ဟုတ်ရှင်းသွားလိုက်တော့ဘုသူတွေ့ပါလေစေတနာတရားကိုကောက်တာဟုတ်မဟုတ် ဟုတ်တယ်အတွက်သူတို့ဘာလို့ရမလဲဒီဖေတာလိုက်ခဲ့တာပြီးရင်အဝိဇ္ဇာအစသရမရဏအဆုံးအင်္ဂါ၁၂လုံးကိုတစ်လုံးစီတစ်လုံးစီငန်းတိုက်ပြီးတော့ရှာသွားလိုက်တာကမ္မဝဘယ်နှပါးရဘုရားလည်းဘယ်နှပါးဟောထားလဲယောဂီတို့ရှာတာလည်းဘယ်နှပါးရဒါဆိုရင်ကိုရောနီမှန်ပြီဒီကြတော့မှလက်ခံအားမှာနော်အပြင်ကမ္မဝဘယ်နှပါးဘယ်သူနဲ့ဘယ်သူများပါလေကြံပြောလိုက်သမအောင်သိပါပါအဲ့ဒါကိုကမ္မဝနှစ်ပါးလို့သိအောင်ဆရာတော်ဘုရားကြီးကမိနီလေးတွေနဲ့ကွင်းပြီးတော့မြားတို့လေးနဲ့တွေ့တန်းပြီးတော့မပြဘူးလားပြကမ္မဝဘယ်နှပါးဘယ်သူနဲ့ဘယ်သူများလဲပြီးတော့ဟောပြီခဲ့တာပြီပြန်ပြောလိုက်ပါအောင်ကိလေသာဝဘယ်နှပါးဘယ်သူတွေများပါလေဝိညာဉ်ဟုတ်ပြီကမ္မဝကဘယ်နှပါးဘသူနဲ့ဘသူပါလေရှင်းရောရှင်းရဲ့လားရှင်းပါတယ်ခဲ့တာပြီကိလေသာဝကမ္မဝရှာလို့ပြီးသွားတဲ့အခါကျတော့ဒီကမ္မဘဝဟထားဖို့ဝင်တယ်ပြောပြအောင်မဘုသူတဖြစ်ဒါလေးသိုံနဲ့တော့နိဗ္ဗာန်တော့မရောက်ဘူးသို့တော်လည်းပဲပဋိစ္စသမုပ္ပါဒ်သင်္ဍန်းတွေတက်နေတဲ့အခါမှာဒီဘုသူတလေးလည်းပဲရှိစင်တယ်ပြီးစင်တယ်လို့ယူဆလို့အဲ့ဒါလေးရှင်းပေးပါဦးသိမိတဲ့အခါကျတော့ဒီနေရာမှာဝါရနှစ်ခုရှိတယ်လို့မှတ်ရမယ်နော်ဝါရနှစ်ခုကဘယ်လိုရှိသလဲဆိုတော့ပထမဝါရတစ်ခုကကာမဘဝဟထားတာဟာတဲ့ယဟန္တာပုဂ္ဂိုလ်ကိုယဟန္တာပုဂ္ဂိုလ်ကိုရည်ရွယ်ပြီးတော့ဟထားတာပါယဟန္တာပုဂ္ဂိုလ်လည်းဘုရားပူခြင်းတရားနာခြင်းဆိုတဲ့ကုသိုလ်ကောင်းမှုတွေမပြုဘူးလားပြုတယ်ပြုဝင်ပြုညာတော့လေသူကံကနောက်ဘဝအကျိုးမပေးတော့ဘူးယဟန္တာဆိုတာနောက်ဘဝရှိသေးလားမရှိတော့တဲ့အတွေ့နောက်ဘဝအကျိုးမပေးတော့ဘူးဟုတ်တယ်မလားအဲယဟန္တာပုဂ္ဂိုလ်ပြုတဲ့ကံကြတော့ကာမသက်သက်တာဖြစ်တယ်တဲ့နောက်ဘဝမပါဘူးတဲ့ဒါကြောင့်မို့လို့ကာမနဲ့ဘဝကိုခွဲခြားပြီးတော့ဟာလေးလို့လုပ်ပြီးရေးထားတယ်တဲ့အချက်နော်နောက်တော့ဝါရတစ်ခုဟာဥပါဒါနသစ္စယာဘောသူပါဠိတော်မူရင်းမှာကဟုတ်လားဥပါရဏပစ္စယဘောလို့ရှိရအခုတော့ဥပါရဏပစ္စယဘောလို့မရှိဘဲနဲ့ကမ္မဘောလို့ရှိနေတယ်ဟုတ်တယ်မလားခုဒီမှာရေးထားတာဥပါရဏပစ္စယကမ္မဘောပြီးတော့အဲ့ဒီဘဝဟာအပြည့်မဟုတ်ဘူးတချမ်းနဲ့ဟုတ်တယ်မလားတချမ်းနဲ့ဝိပင်းကျမ်းမှာလည်းပဲဟောထားပါတယ်ဟောတိဒုဝိဒေနအဋ္ဌိကမ္မဘောအဋ္ဌိဥပပတ္တိဘောဘောဆိုတဲ့ပုံကြီးတစ်ပုဒ်ထဲမှာဘဝလေးနှစ်ခုရှိပါတယ်ဘောယောဂီတို့ဥပါရဏပစ္စယဘောလို့ဆိုနေတဲ့ဘောဆိုတဲ့ပုံကြီးတစ်ပုဒ်ထဲမှာဘဝလေးနှစ်ခုရှိဘဝလေးနှစ်ခုကဘာနဲ့ဘာလဲပြီးတော့ကမ္မဘဝနဲ့ဥပပတ္တိဘဝလို့ဘဝလေးဘယ်နှစ်ခုရှိနှစ်ခုရှိတယ်တခုကြည့်တော့အဲ့ဒီဘဝလေးတစ်ခုဒီလိုပေါင်းနေလို့ရှိရင်သူ့ဘောလို့တစ်လုံးနဲ့သုံးတယ်။ကာမဘဝလေးဘဝပဲ။ဥပပတ္တိဘဝလေးဘဝပဲ။ဒါကြောင့်ဘဝချင်းတူလို့သူတို့တစ်ခုပေါင်းနေမယ်ဆိုရင်ဘယ်လိုသုံးမလဲ။ဘော။အဲပေါင်းမနေဘဲနဲ့တခုစီခွဲနေမယ်ဆိုရင်တော့သူ့နာမည်နဲ့သူသုံး။ကာမဘဝဟိုတော့ကာမဘဝလို့ပဲသုံး။ဥပပတ္တိဘဝဟိုဥပပတ္တိဘဝဆိုတဲ့နာမည်နဲ့သုံး။ဟုတ်ပြီလား။ဒီတော့ဥပါရဏပစ္စယဘောလို့ရှိရမှာအခုဟာဒီမှာဘောလို့မရှိဘဲနဲ့ကမ္မဘောလို့ရှိနေတဲ့အတွက်ဒီဘဝကြီးအပြည့်လားတချမ်းလားအဲ့ဒီဘဝကြီးကမ္မဘဝကြီးဘဝအပြည့်မဟုတ်ဘူးတစိတ်တချမ်းလို့သိစေခြင်းအကျိုးကကမ္မဘဝရေးတဲ့နေရာမှာဝိုင်းတဲ့နေရာမှာဟာလေးလူရေးထားပါလေတဲ့ဟုတ်ရဲ့လားအဲ့တော့ဝါရဘယ်နှခုလဲနှခုရှေးဝါရကယဟန္တာပုဂ္ဂိုလ်အတွက်ရည်ရွယ်ချက်နဲ့ဟာထားပါလေနောက်ဝါရကဘဝအပြည့်မဟုတ်ဘူးတချမ်းလို့သိစေခြင်းအကျိုးကဟထားပါလေအဲ့တော့ဝါရနှစ်ခုရှိသေးတော့ယောဂီတို့ကရှေးဝါရနဲ့နောက်ဝါရဘယ်ဝါရကိုသဘောကျလဲရှေးဝါရကယဟန္တာပုဂ္ဂိုလ်အတွက်ရည်ရွယ်ချက်နဲ့ရေးထားတာပါတဲ့နောက်ဝါရကတော့ဘဝအပြည့်မဟုတ်ဘူးတချမ်းနဲ့ဖြစ်နေလို့ဟထားတာပါတဲ့အဲ့တော့ဘယ်ဝါရကိုသဘောကျလေဟောရဟုတ်တော့ကြဟုတ်တယ်နောက်ဝါရကမှန်တယ်နောက်ဝါရက အလူလဲဆိုတော့ဥပဇင်းတရားကြီးတွေဓမ္မကြီးတွေကိုရှင်းပြမှာပေါ့ရှင်းဝါဒတွေမမှန်မမှန်ဘူးဆိုတော့ကိုတော်သူများဝါဒတခုကိုမမှန်ဘူးလို့ပြောတယ်ပယ်တယ်ဆိုတော့ကိုတော်အကြောင်းပြအကြောင်းပြခိုင်လုံမှတပည့်တော်တို့ကလက်ခံမှာဒီလိုမဟုတ်လားဒီတော့ဥစဉ်ကဒီတော့အကြောင်းပြမှာပေါ့အကြောင်းပြတဲ့အခါကျတော့စာရိပိရိနဲ့ဇာတိပိရိတွေနဲ့ရွတ်ပတ်ပြီးတော့ပြောသွားရင်ကိုတော်ကစာတတ်လို့တို့ကိုအနိုင်ယူသွားတယ်လို့ထင်ရင်ထင်အောင်မယ်အဲတော့ယောဂီတို့သိနေတယ်ဟောဒီပဋိစ္စသမုပ္ပါဒ်နဲ့ပဲယောဂီတို့နားလည်အောင်ရှင်းပြရှင်းဝါဒသည်တဲ့မမှန်ပါဘူးတဲ့ဒီတော့ရှင်းဝါဒကဘာကိုကင်ပြောလဲယဟန္တာကိုကင်ပြောတယ်ဟုတ်ပြီလားယန္နာကိုကင်ပြောတယ်။ကဲယန္နာကိုကင်ပြောတဲ့အခါကျတော့ယန္နာပုဂ္ဂိုလ်ရဲ့ကြည်ခြင်းလေးကိုနည်းနည်းသုံးသပ်ကြည့်တာပေါ့။ယန္နာပုဂ္ဂိုလ်ဉာဏ်တော်ကိုသွားမသုံးသပ်နဲ့မဝေဖန်နဲ့။ယန္နာပုဂ္ဂိုလ်ရဲ့ကြည်ခြင်းလေးယောဂီတို့လည်းဒီကြည်ခြင်းတိုင်းကျင့်တာပဲ။ဒါဆိုဒီကြည်ခြင်းလေးကိုနည်းနည်းသုံးသပ်ကြည့်ရ။သုံးသပ်တဲ့အခါကျတော့ဥပမာအဖြစ်ဒကာကြီးဥမြင့်ဟန်ဆိုတာမရှိဘူးလား။ရှိတာပေါ့။ဥမြင့်ဟန်ဆိုတာလည်းအပြောပဲသဘောကခန္ဓာဘဏ္ဍပါလား။ခန္ဓာငါးပါးရထားတဲ့ဒကာကြီးဥမြင့်ဟန်ဒီပဋိစ္စသမုပ္ပါဆိုင်ဟာကြည့်တော့တိအကွက်မှာလားနှိအကွက်မှာဥမြင့်ဟန်ဘယ်ထဲဘယ်ကွက်ထဲမှာရှိပါလိမ့်ကဲနှိအကွက်ထဲမှာရှိတဲ့ဒကာကြီးဥမြင့်ဟန်ကသတော်ကောင်းတရားတွေနာရတဲ့အခါတော့သတိတံတွေကရရပြီးတော့ဝိပဿနာလုပ်တည်ပြင်းပြင်းထန်ထန်ကျင့်ကြံကြိုးကိုပွားများအားထုတ်လိုက်တဲ့အခါဖြစ်ပျက်ပြီးမြင်မုံဆုံးပြီးတော့တို့တို့ပြောကြပါသေးရဲ့ယဟန္တာဖြစ်သွားပြီဆိုကြပါသေးအရာကြီးဥမြင့်ဟန်ဘာဖြစ်သွားယန္တာဖြစ်သွားပြီဘယ်အကွက်ထဲမှာယန္တာဖြစ်တာလဲမေးတော့ဒီနှစ်ကွက်ထဲမှာယန္တာဖြစ်ကဲနှစ်ကွက်ထဲမှာယန္တာဖြစ်သွားတဲ့အရာကြီးဥမြင့်ဟန်ဒီသုံးကွက်ထဲကတဏှာနဲ့ပေါင်းဦးမလားဘယ်ပေါင်းတော့မှာတော့တဏှာနဲ့သွားပေါင်းရင်သမုဒိယသစ္စာယန္တာလုံးလို့ရယန္တာသမုဒိယသစ္စာလုံးလို့ရှိရင်ယန္တာမကလို့ဘာဖြစ်ဖြစ်နောက်ဘဝဇာတိဆိုတာလာအောင်ပါပဲဟုတ်တော့မလားအခုနေ့ကွက်ထဲမှာယဟန္တာဖြစ်သွားတဲ့ဒကာကြီးဥမြင့်ဟန်ကသုံးကွက်ထဲကတဏှာနဲ့ပေါင်းဦးမလားပေါင်းပါပါတဏှာနဲ့မှမပေါင်းရင်ဥပါဒာနဲ့ရောတွေ့ဦးမလားပေါင်းပါပါဥပါဒာနဲ့မှမတွေ့ရင်ကာမဘဝစီရောရောက်ဦးမလားပေါင်းပါပါယဟန္တာနဲ့ကာမဘဝအဝေးပါဟုတ်ရဲ့လားယောက်ျားတို့တဘာဝကြမှာလဲလက်ခံပါယဟန္တာနဲ့ကာမဘဝအဝေးပါယဟန္တာကုသိုလ်မပြုဘူးလားအပြုပါပဲယဟန္တာဖျားဘူးခြင်းတရားနာခြင်းဆိုတဲ့ကုသိုလ်ကောင်းမှုတွေပြုပါအေးယဟန္တာပြုတဲ့ကုသိုလ်ကြတော့ကုသိုလ်ကံလို့မသုံးတော့ဘယ်လိုသုံးလဲကရိယာလို့သုံးသွားကရိယာဆိုတာအကြောင်းလည်းမဟုတ်ဘူးအကျိုးလည်းမဟုတ်ဘူးကရိယာစိတ်ယဟန္တာတဏ္ဍမဖြစ်တာကကုသိုလ်စိတ်လည်းမဖြစ်တော့ဘူးအကုသိုလ်စိတ်လည်းမဖြစ်တော့ဘူးမစိတ်ဖြစ်ကြလေကရိယာစိတ်အမှန်တော့ကုသိုလ်စိတ်တော့ကုသိုလ်စိတ်ပဲယဟန္တာတဏ္ဍမှာဖြစ်တဲ့အခါနာမည်ပြောင်းသွားတယ်ကရိယာစိတ်ဟုတ်တော့ပါလားဒီမှာကကာမဘဝဆိုတော့ကုသိုလ်တို့အကုသိုလ်တို့လေဟုတ်တော့ပါလားကုသိုလ်တွေအကုသိုလ်တွေယဟန္တာကအဲ့ကုသိုလ်အကုသိုလ်ကံတွေတခါကြီးတွေဓမ္မကြီးတွေဖြစ်အောင်မလားမဖြစ်တော့ဘူးကုသိုလ်တော့ပြုတယ်ဆိုတော့ကရိယာလို့သုံးတယ်ယဟန္တာတဏ္ဍမှာဖြစ်တဲ့စိတ်ကြတော့ဒါကြောင့်မလို့ယဟန္တာနေ့ကွယ်ထဲမှာယဟန္တာဖြစ်တယ်ဒဂါကြီးဥမြင့်ဟန်ဒီသုံးွက်ထဲကတရားတွေနဲ့မပေါင်းတော့ပါအကယ်၍ဒီမှာယဟန္တာလို့လည်းပြောသေးတယ်ဟိုဘက်သုံးွက်ထဲကတဏှာတွေဟိုတဏှာဥပါဒံကံတွေနဲ့လည်းပေါင်းနေသေးတယ်လုံးနေသေးတယ်ဆိုရင်ဒီယဟန္တာအစ်စ်မဖြစ်နိုင်အင်းကြီးဖြစ်မှာပေါ့အတုဖြစ်သွားမှာပေါ့ဟုတ်လားပြီးတော့ယဟန္တာအစ်စ်ဆိုရင်သုံးွက်ထဲကူးအောင်မလားသုံးွက်ထဲကူးရင်ယဟန္တာဘာသစ္စာလုံးအဲသမုဒိယသစ္စာလုံးတဲ့ယဟန္တာဒုက္ခသစ္စာမလို့ခြင်းမဘူးပြဆိုလို့မရပါဘူးရမှာအဲ့တော့ယဟန္တာပုဂ္ဂိုလ်ကလည်းပဲဒီသမုဒိယသစ္စာဘီယိုထုံးစံမရှိတဲ့အခါကျယဟန္တာဟောဒီနေ့ကွယ်ထဲမှာပဲပရိနိဗ္ဗာန်စံသွားတဲ့သုံးကွယ်ကူးဖို့မဘူးညဇွာဘုရားလည်းပဲဟောဒီနေ့ကွယ်ထဲမှာပဲသမုဒိယသစ္စာနေရတော့ဟောအိန္ဒိယနိုင်ငံကုသနာယုံရကုံသာမောအင်းကြီးတော်မှာဘုရားပရိနိဗ္ဗာန်စံတယ်လို့သမုဒိယသစ္စာအနေနဲ့တော့သမုတ်ကြရဲပြောကြတယ်တကယ်ပဋိစ္စသမုပ္ပါဒ်ဆိုင်ရာပြောမယ်ဆိုရင်ဟောဒီနေ့ကွယ်ထဲမှာမြတ်စွာဘုရားပြိဋိနိဗ္ဗာန်ဆံသွားဟုတ်ရဲ့လားပိစေကဗုဒ္ဓအရှင်မြတ်တွေလည်းနေ့ကွယ်ထဲမှာပဲပြိဋိနိဗ္ဗာန်ဆံသွားတယ်ယဟန္တာအရှင်မြတ်တွေလည်းနေ့ကွယ်ထဲမှာပဲပြိဋိနိဗ္ဗာန်ဆံသွားတယ်အေးအနာဂတ်ဆိုရင်တော့ဟိုဘက်ကတစ်ခေါက်လောက်တော့လျှောက်သေးတယ်အနာဂတ်တဘွားကျန်သေးတာကိုအေးသောတာပန်ဆိုရင်ခုနှစ်ခေါက်လောက်လျှောက်သေးတယ်ဟုတ်ရဲ့လားအဲပုထုဇဉ်ဆိုရင်တော့မပြောပါနဲ့ချောင်းပြအောင်လျှောက်တော့တာပဲဟုတ်ရဲ့လား ပုထုဇဉ်ကတနေ့တနေ့တဏှာဥပါဒံကံဘယ်နှချိန်လောက်ဖြစ်မရင်မတွက်နိုင်အောင်ဖြစ်တာဒါကြောင့်မို့လို့ယဟန္တာပုဂ္ဂိုလ်အတွက်ရည်ရွယ်ချက်နဲ့ရေးထားတယ်ဆိုတာမဟုတ်နိုင်ပါဘူးတကယ်စစ်စစ်အမှန်ကဥပါဒနာပစ္စယဘောလို့ရှိရမှာကိုဘောလို့မရှိဘဲနဲ့ကံမဘောလို့ရှိနေတဲ့အတွက်ဒီဘဝသည်အပြည့်လားတချမ်းလားအဲဘဝဒီအပြည့်မဟုတ်ဘူးတချမ်းလို့သိစေခြင်းအကျိုးငါကာမဘဝကိုဟပြီးတော့ရေးထားပါတယ်တဲ့ဟုတ်ရဲ့လားဘဝဟောကြရဲ့လားကြပါတယ်တကဤဒီတို့မဤဒီရဟန္တာပုဂ္ဂိုလ်ဟိုမရောက်နိုင်တော့ပါဘူးဘဝတင်းညုံမှလဲလာပါတယ်ဘဝေကတိသောဘဝတစိတ်ဘဝတချမ်းလို့သိစေခြင်းအကျိုးငါဟထားတာရှင်းချင်းရဲ့လားအဲ့ဒီရှင်းနီးနဲ့နောင်နီးနှစ်နီးရှိသလိုတင်ဘယ်နီးကမှန်ပါလိမ့်။အေးနောင်နီးကမှန်ပါတယ်တဲ့ဘဝအပြည့်မဟုတ်ဘူးတိတ်တချမ်းလို့သိစေခြင်းအကျိုးကဟထားခြင်းဖြစ်ပါတယ်။ဟုတ်ပြီလား။ဒါတပြည့်ရင်ကိလေသာဝက3ပါးကာမဝက2ပါးရှားတာမပြီးသေးဘူးလားပြီးသွားပြီ။ပြီးသေးပြီပြီးသွားပြီ။ဒါတပြည့်ရင်ရှေ့ဆက်ပြီးတော့ဘာဝတ်10ပါးရှားရမှာလေ။အဲဝိပါကဝရှိပါရှားရမယ်ဝိပါကဝရှိပါရှားရမယ်ဆိုတော့ယောဂီတို့ကတော့မသိဘူးပေါ့လေရှားဆိုရင်ရှားလိုက်မှာပဲတွေ့တာမတွေ့တာတော့လေသူ့အကြောင်းပဲဆိုပြီးတော့ရှားကြမှာသို့တော်လည်းဥပဒေကတော့ယောဂီတို့ကိုသင်မဲ့ပြမယ်ဆရာဆိုတော့ဒီလိုလွယ်လွယ်စဉ်းစားလို့မရဘူးဝိပန်ရသေးတယ်သုံးတရသေးတယ်ဆင်ញင်ရသေးတယ်ဆင်ញင်လိုက်တဲ့အခါကျတော့ဥပဒေတို့ဘလို့အဖြစ်ငေါဖြစ်သွားလဲဆိုတော့အခုဒီမှာကိလေသာဝကဘယ်နှပါကမ္မဝကပေါင်းလိုက်တော့ဒီအင်္ဂါ12ပါးထဲမှာ5ပါးနှုတ်လိုက်တော့ဘယ်နှပါးကျန်အင်္ဂါ12ပါးထဲမှာ5ပါးနှုတ်လိုက်တော့ဘယ်နှပါးကျန်ပါလဲ5ပါးထဲကျန်တော့တယ်ခုဝိပါကဝကဘယ်နှပါးရှာဘယ်နှပါးလိုနေပါလိမ့်အဲတပါးလိုနေပြီလိုနေတဲ့အခါကျတော့မှဘယ်လို10ပါးပြအောင်ရှာရမှာလဲလို့ဆိုတဲ့အခါကျတော့ဝိပင်းကျန်ကပြောတယ်ဥပါဒနာပစ္စယဘောဆိုတဲ့ပုံကြီးတစ်ပုဒ်ထဲမှာဘဝလေးနှစ်ခုရှိတယ်ကွာတဲ့ဝိပါကဝ10ပါးရေတွက်တော့မယ်ဆိုရင်အဲ့ဒီဘဝလေးနှစ်ခုကိုပေါင်းမထားနဲ့တဲ့ခွဲပလိုက်တယ်မလုပ်ပြရခွဲပလိုက်ရမယ်ခွဲပလိုက်တော့ဘယ်လိုခွဲမလဲကာမဘဝကို3အကွက်ထဲမှာပဲထားဥပပတ္တိဘဝလေးကိုတော့ဟို4အကွက်ထဲကိုပို့လိုက်တယ်ဟိုမှာဥပပတ္တိဘဝလေးရေးထားတာတွေ့လားအဲ့ဒါပရိစ္ဆာသမုပ္ပါဒ်သင်္ဍန်းပြတာပြီးကံဤလာပြီးဥပပတ္တိဘဝလေးဘယ်နှခါထောက်တာတွေးပါလေဘယ်ထောက်လိုက်မှာတော့သူ့လက်မှမရောက်သေးပဲနဲ့ तू ကဝိပါကဝ10ပါးရေတွက်တဲ့အခါ10ပါးပြည့်အောင်ရေတွက်ဖို့အတွဲဒီ3အကွက်ထဲကနေခွဲထွက်သွားတဲ့တရားဟုတ်ရဲ့လားအဲ့ဒါလို့မခွဲရင်ရှာလို့မရကာမဘဝကို3ကွက်ထဲမှာဒါဥပပါတိဥပပတ္တိဘဝလေးကိုဘယ်ကွက်ထဲပို့မလဲအဘိနုကမ္မဘဝ3ခွက်တည်းထားတယ်လေပြီးတော့ကမ္မဘဝကသမုဒိယသစ္စာအကြောင်းတရားပစ္စုပန်ကာလမှာဖြစ်ဥပပါတိဘဝကဒုက္ခသစ္စာအကျိုးတရားအနာဂတ်ကာလမှာဖြစ်အဲကြောင့်သူတို့သဘောတရားမတူတဲ့အတွက်ဝိပါကဝ10ပါးရှာတော့မယ်ဆိုတော့ကမ္မဘဝကို3ခွက်ထဲမှာထားပြီးတော့ဥပပါတိဘဝလေးဘယ်ပို့မလဲအလေးခွက်ထဲပို့လိုက်ရတယ်အဲ့ဒါလို့ခွဲပြစ်လိုက်ရခွဲပြစ်လိုက်တဲ့အခါကျတော့မှဝိပါကဝ10ပါးပြည့်အောင်ရေတွဲလို့ရှာလို့ရပါတယ်။ဟုတ်ပြီလား။ဒီတော့ဒါကရှာလို့ရဖို့အတွက်သုံးသက်ချက်ကိုပြောနေတာ။ရှာဖို့ရှာနည်းမပေးသေးဘူး။အခုမှပြောရမယ်ဝိပါကဝ10ပါးရှာဖို့ရှာနည်းစီကံ။ဟုတ်ပြီလား။ရှာဖို့ရှာနည်းစီကံ။ဘယ်လိုရှာရမလဲဆိုတော့လွယ်ပါတယ်။ဟုတ်ပေါ်မှာကြည့်လိုက်ပါဝိပါကဝတ်ဆိုတာမရှိဘူးလားအဲ့ဒီဝိပါကဝတ်ဆိုတဲ့ပါဠိလေးမှာဝတ်ဆိုတဲ့စကားလုံးကိုဖြုတ်လိုက်ရင်ဘာလို့ကြမလဲအဲဝိပါကဆိုတဲ့ပါဠိလေးကမြန်မာပြန်ကြည့်လိုက်တော့အကျိုးတရားလို့အ ਨੇ အဓိပ္ပာယ်ရဟုတ်ရဲ့လားဝိပါကဆိုတာဘာလဲအကျိုးတရားအဲ့သူ့နာမည်ကအကျိုးတရားလို့ပြောထားခြင်းကြောင့်ဝိပါကဝ10ပါးရေတွက်တော့မယ်ဆိုလို့ရှိရင်အင်္ဂါ12ပါးကိုအကြောင်းလားအကျိုးလားအကြောင်းလားအကျိုးလားလို့လိုက်ခွဲ ဖွဲ့ကြည့်ပြီးတဲ့အခါကျတော့မှအကြောင်းဆိုရင်အသားလေးဘေးဖယ်ထားလိုက်အကျိုးဆိုရင်အသားလေးကောက်ယူထားလိုက်အဲ့ဒါအဝိဇ္ဇာအစသရမရဏအဆုံးအင်္ဂါ7လုံးကိုအကျိုးလေးတွေဖယ်အကြောင်းလေးအကြောင်းလေးတွေဖယ်အကျိုးလေးတွေကြည့်ပဲလိုက်ကောက်ယူလိုက်လို့ရှိရင်သုံးလဲသုံးရောရောပြီးတော့လက်ထဲမှာရှစ်လုံးတွေ့လိမ့်မယ်အဲ့ဒီရှစ်လုံးကြီးဝိပါကဝင်ရှစ်ပါးဖြစ်ရမှာပေါ့ဟုတ်တော့ပါလားသူနာမယအကျိုးတရားမို့လို့အဲဝိပါကဝင်ရှိပါရှာတော့မယ်ဆိုရင်အင်္ဂါ7ပါးကိုအကြောင်းအကျိုးလိုက်ခွဲပါအကြောင်းဆိုရင်ဖယ်တာအကျိုးဆိုရင်ကောက်ယူဟုတ်ပြီမဟုတ်လားအကြောင်းဆိုရင
်
အကျိုးဆိုရင်အဲ့ဒါငန်းတိုက်ပြီးတော့ဝိဇ္ဇာအစသရမရဏအစုံအင်္ဂါ7လုံးကိုလိုက်ကောက်သွားလို့ရှိရင်နောက်ဆုံးမှာကိုယ့်လက်ထဲကြည့်လိုက်ရှစ်လုံးရှိတယ်။အဲ့ဒီရှစ်လုံးကဘာဝတ်ရှိပါလဲဝိပါကဝတ်ရှိပါမသိရင်လည်းခက်တယ်နော်ပြည့်ရင်လွယ်လွယ်လေးဘာမှမခဲ့ဘူးခဲ့တာပြည့်ရင်ဒီမှာရှာမယ်ရှာတဲ့အခါကျတော့တလုံးစီမရှာနဲ့တော့အချိန်ကြာနေမယ်အကွက်နဲ့ရှာလိုက်မယ်တိဏ္ဍမအကွက်ထဲမှာအင်္ဂါဘယ်နှပါးရှိအဲ့ဒီနှစ်ပါးစလုံးအပြင်အကျိုးတရားတွေလားအကြောင်းတရားတွေအကြောင်းတရားတွေဆိုရင်ဝိပါကဝတ္ထဲထဲလို့ရမရမရတဲ့အတွက်ကြောင့်သူတို့ဘာလုပ်ရမလဲအဘိဗေဒါလိုက်တိဏ္ဍမအကွက်ထဲသွားတော့အင်္ဂါဘယ်နှပါးတွေ့ပါလိမ့
်
အဲ့ဒီ၅ပါးစလုံးသည်အကြောင်းတရားတွေလားအကျိုးတရားတွေအကျိုးတရားတွေဖြစ်ခြင်းကြောင့်တို့ဝိပါကဝတ်ထဲထဲလို့ရမရရတဲ့အတွက်ကြောင့်အသာလေးကောက်ယူထားလိုက်ဆိုတော့ဝိပါကဝတ်ဘယ်နှပါးရပ
ါ
ဘုသူတွေလည်းမေးတော့ပ
ါဉာဏ်ဉာဏ်
ဟောပြီဝိပါကဝတ်ဘယ်နှပါးရနောက်ဘယ်နှပါးလို့သေးလဲအခုရှင်းသွားလိုက်ပါသုံးနာမအွယ်ထဲမှာအင်္ဂါဘယ်နှပါးတွေ့လဲအဲ့ဒီသုံးပါးစလုံးကအကျိုးတရားတွေလားအကြောင်းတရားတွေလားအကြောင်းတရားတွေဆိုရင်ဝိပါကဝတ္ထဲထဲလို့ရမရမရတဲ့အတွက်သူတို့သုံးပါးဘာလို့ရမလဲဒိဗေကဒီတိအောင်ရှားတာဝိပါကဝဘယ်နှပါးရသေးလဲဟုတ်ပြီနောက်ဘယ်နှပါးလို့သေးလဲအဲ၄နံပါးအွယ်ထဲသွားလိုက်တော့ဥပပတ္တိဘဝ၄နှင့်တကားအင်္ဂါဘယ်နှပါးသင်္ဃာဘယ်နှပါးလဲ
3ပါး
အဲ့ဒီ3ပါးသလုံးဟာအကြောင်းတရားတွေလားအကျိုးတရားတွေလ
ား3ပါး
ဒါကြောင့်သူတို့ဝိပါကဝတ္ထဲထဲလို့ရမရရတဲ့အတွက်ကြောင့်ကောက်ယူလိုက်တော့အဲ့ဒီ4နံပါးအကွက်ထဲမှာဝိပါကဝတ်ဘယ်နှပါးရ
3ပါး
ဘသူတွေလဲမေးတော့မှာဓာတိဥပပါတိဘဝသရမရဏပြန်ပြောကြည့်ပါဦ
း
ဓာတိဥပပါတိဘဝသရမရဏခုန4နံပါးအကွက်ထဲကဘယ်နှပါးအားပါခုန၄နာမအကွက်ထဲကဘယ်နှပါး၅ပါးနဲ့၄ပါးနဲ့ပေါင်းလိုက်တော့၅ပါးနဲ့၃ပါးနဲ့ပေါင်းလိုက်တော့၈ပါးဘာဝတ်၈ပါးပါလေဒီပါကဝတ်၈ပါးဘသူတွေလဲမေးတော့မှာ
ဒေနာနေယောသာယနာသာသာဒေနာသာတိသာရိဘောဟာသာနာ
အဲ့ဒါဘာဝတ်၈ပါးတော့ခက်သလ
ား
မခက်ပါဘူးဗျာဒကာကြီးတွေကမဟိရိယမသိရင်လည်းခက်တာပေါ့ဗျာဒါကြောင့်မို့လို့အစင်တက်လျင်မဆမ်းပဲနဲ့လှပြီအသင်တက်လျင်လည်းမပန်းပဲနဲ့ရသည်တဲ့အစင်တက်လို့ရှိရင်ဒကာကြီးတွေမဲမဲဖြူဖြူသူ့အတူလိုက်အောင်ဝိတ္တရှင်နိုင်ရင်လှတာပဲရင်းနာပဲဒီတော့ပုဂ္ဂိုလ်ကိုယ်တော်ဆင်တတ်တာမဟုတ်ဘူးအသားငချိတ်သဘိကအဖေခေါ်ရတယ်အဲ့ဒါရဲရဲတောက်ဝှစ်စင်တာသိတော်ပါမလားဘယ်သိတော်ပါလို့လို့လူကမဲမဲဟိုစင်တာရဲရဲကိုယ်ကလေးနဲ့ကိုယ်လက်အောင်စင်တာလို့ရှိရင်မဲတာပြူတာပရဏာမဟုတ်ဘူးကြည့်ပြောရှိပြောတော့ရှိတာပဲသို့အတူပဲတဲ့မသိအသိမတက်လို့ရှိရင်လည်းပဲဒကာကြီးတွေအကျိုးတကျိုးဦးဇင်းတို့သာချတဲ့ပုံကိုယ်ကြီးရှိတယ်ကိုရင်လေးတွေဟိုသူနီးရခက်ခဲတဲ့နီးညာနေစရာဖြစ်နေတော့ဟိုစာချတဲ့ကလေးကမရမရတော့အဲ့မှာဆဲလိုက်ဆိုးလိုက်ငေါက်လိုက်ရိုက်လိုက်နှက်လိုက်နဲ့ကြာတော့အဲ့ကိုင်လေးထွက်ပြေးရောနီးညာနေစရာကောင်းရင်လွယ်လွယ်လေးဦးဇင်းတို့ပဋ္ဌာန်းဆိုတာဒီခါကြီးတွေမကြီးတွေကြားဘူးပါလေပဋ္ဌာန်းဟာအခုရေးထားတဲ့ငါးအုပ်နော်အခုပဋ္ဌာန်းငါးအုပ်ရှိတယ်အဲ့ဒီငါးအုပ်ကအကြီးချုပ်ပြီးရေးထားတာပေယလာပေယလာဆိုတာမြုပ်ထားတာလေအများကြီးရှိတယ်အဲ့ဒါလေအကုန်ဖော်ပြီးတော့များရေးလိုက်မယ်ဆိုရင်အဲ့ဒီပဋ္ဌာန်းကျမ်းတွေကလဲပိုးကြီးလောက်တက်ရတာလေ မလီပြက်ဖို့တော့မစင်းစားပါနဲ့ဟုတ်လားအဲဒါမင်းနဲ့မပူပါနဲ့မပူပါနဲ့ဆရာနီးကောင်းအဲ့လက်ကိုကြည့်တဲ့အကုန်လုံးစုံနိုင်ရမယ်ဘိုးရင်တို့ပဋ္ဌာန်းသင်တဲ့အခါကျတော့ဒီပဋ္ဌာန်းစာကိုကြည့်တယ်အများကြီးလိုက်ကျက်နေဘယ်ရနိုင်ပါဘယ်ဆုံးနိုင်ပါမလဲအသက်တရာကျော်လို့တေးတာသွားမယ်ဇာရလိုက်မှမဟုတ်အခုတော့မဟုတ်ဘူးတဲ့ဆရာသမားတွေကတခါတည်းသူရနီးနာနေဆရာလေးတွေပေါင်းပြီးတော့တခါတည်းဇရာကွက်ကလေးတွေစာအုပ်ထဲမှာဆွဲဆွဲပြီးတော့ဒီပုံစံနဲ့လိုက်ရင်ဒီလိုဆိုဒီပုံစံနဲ့လိုက်ရင်ဒီလိုဆိုလို့နီးလေးတွေပြေးလိုက်တဲ့အခါကျတော့ခုနလက်ကိုကြည့်တဲ့ဟာဒီတခါတည်းဗလာစာအုပ်တအုပ်ထဲမှာရေးထားတဲ့အပုံလေးတွေနဲ့ကြည့်ဆိုလိုက်တာအပုံဆိုရသွားတယ်အဲ့ဒါဆရာသမားအခုညီပဲထို့သူပဲဒီလောကီထဲမှာလည်းပဲကျူရှင်ပြတဲ့ဆရာဒီဆရာလည်းဆယ်တန်းစာပြတာပဲဒီဆရာလည်းဆယ်တန်းစာပြတာပဲဒါပေမဲ့ဒီဆရာမှာကျောင်းသားတွေအုံခဲနေတယ်ဒီဆရာမှာကျောင်းသားရှဲနေတယ်ဟမ်ဒီတန်းဒီစာကြတာချင်းအတူတူဘာဖြစ်လို့ဒီဆရာမှာအုံခဲနေတယ်ဒီမှာဒီဆရာမှာလူနေနေတယ်ဆိုတော့ဒီဆရာကအသင်ပြကောင်းတယ်တော်ယုံတန်ယုံဟာမကြက်ဖဲနဲ့ကိုရသွားတယ်ဒီဆရာကတော့မဟုတ်ဘူးကျဲနေတကားဒုံးတိုက်ကျဲနေရတော့ခက်ခဲတော့သူ့စီလူမသွားတော့ဘူးဟုတ်တယ်မဟုတ်လားအဲ့တော့မလို့အစင်တက်လျင်မဆမ်းမဲနဲ့လှသည်အသင်တက်လျင်လည်းမပန်းမဲနဲ့ရသည်လို့ယေရှုကြီးသူမဆိုးစကားပြုခဲ့ကြပါတယ်အခုဒီမှာဦးဇင်းပြောလိုက်တယ်ပုံတွေနည်းလေးတွေပြောလိုက်တာကိလေသာဝ3ပါးရှားပုံရှားနည်းကာမဝ2ပါးရှားပုံရှားနည်းဝိပါကဝရှားပုံရှားနည်းဒီနည်းနာနေတရားလေးတွေရထားပြီဆိုရင်ပုံတွေနည်းလေးတွေရထားပြီဆိုရင်ယောဂီတို့ဘာမှမဘူးနဲ့အချိန်မရွေးထားရှာကိလေသာဝ3ပါးဆိုတော့လည်းတန်းနေအောင်တွေးမှာပဲကမ္မဝနှပါးလဲတွေ့မှာပဲဝိပါကဝရှိပါလေတွေ့မှာပဲတဲ့ရှင်းရောရှင်းရလားခဲဒါပြန်ပြန်ပြောလိုက်သမောင်ကိလေသာဟုတ်ကဘယ်နှပါးဘုရားဘုသူတွေများလဲမေးတော့ဟောပြီကမ္မဝကဘယ်နှပါးဘုရားဘုရားဘသူနဲ့ဘသူပါလေဟောပြီဝိပါကဝကဘယ်နှပါဘုရားဘသူတွေများလဲမေးတော့ဟုတ်ပြီဝိပါကဝ၈ပါးရေတွက်တဲ့နေရာမှာအချို့အချို့သောဆရာများကဘိုးအပေါ်နာကဓာတိဇရာမရဏအပေါ်နာအတန်းသူလဲတူတူပဲဝိညာဉ်ဉာဏ်ယုတ်သာလယနာဟာတာဝိရဏအဲ့ဒီကိုထောက်ပြီးတော့မှအောက်ဆက်လိုက်တဲ့ဓာတိဥပပါတိဘဝဇရာမရဏသူလဲဝိပါကဝ၈ပါးပဲဒါပေမဲ့စလုံးအနေထားအပြင်တော့မှန်နေထောက်ပုံထောင်းနေမဟုတ်ဘူးတကယ်ထောက်ပုံထောင်းနေရဲ့ဝိပါကဝရှိပါရှာတော့မယ်ဆိုရင်အဲ့ဒီမှာသွားမထောက်ရဘူးအဲ့ဒါကဝိပါကဝအတွက်ရေးထားတာမဟုတ်ဘူးအင်း120အတွက်ရေးထားတာဝိပါကဝရှိပါထောက်မယ်ဆိုလို့ရှိရင်အဲ့ဒီအင်္ဂါထဲမှာထောက်မှာထောင်းနေထောက်ဟန်မှန်ပါတယ်တဲ့ဘာဖြစ်လို့လဲဆိုတော့ဒီမှာသီလသာဝ3ပါးတော့လည်းပဲရသော်ဆရာတော်ပြားကြီးကတကွင်းတတ်တတ်ကွင်းပြီးတော့ထဲ့မပြပါဘူးဒီအင်္ဂါထဲမှာပဲမင်းဒီလေးတွေနဲ့ကွင်းပြီးတော့ဒီမှာမြားကျိုးလေးတွေနဲ့ဆွဲပြီးတော့ဒီမှာမင်းဒီလေးတွေနဲ့ကွင်းပြီးတော့ကိလေသာဝ3ပါးလို့မပြဘူးလားကာမဝ2ပါးလည်းဒီလိုပဲမင်းဒီလေးတွေနဲ့ကွင်းဒီမှာလည်းမင်းဒီလေးနဲ့ကွင်းမြားကျိုးလေးနဲ့ဆွဲပြီးတော့ကာမဝ2ပါးလို့မပြဘူးလားပြတာပြောဝိပါကဝ7ပါးကြတော့ဒီအင်္ဂါထဲမှာပဲရေတွက်ပြီးတော့ပြတဲ့အတွက်ဝိပါကဝ7ပါးထောက်တဲ့အခါမှာလည်းပဲဒီအင်္ဂါထဲမှာပဲထောက်ရမယ်ဘုရားက120အတွက်ရေးထားတာဟုတ်ရဲ့လားဒါပေမဲ့တခုတော့ပြောစရာရှိတာပေါ့အရှင်မြတ်ဒီလိုဆိုရင်ဟိုကိလေသာကိုကာမဝတ္တုတို့ကမင်းဒီလေးတွေနဲ့ကွင်းကွင်းများတို့လေးတွေနဲ့တွေ့တန်းပြီးတော့ပြရတယ်ဗျာဒီဝိပါကဝကြတော့ဘာလို့ကွင်းပြီးတော့တွေ့တန်းမပြတာတော့ဗျာလို့မေးတဲ့အခါကျတော့ဆရာတော်ဘုရားကြီးကအမေ့ရှိတယ်မေးရှာမရှိနေတဲ့မကွင်းကြီးလို့မကွင်းတာတဲ့ရှင်းရှင်းလားရှင်းပါဗျာအေးအဲ့ဒါရှင်းတော့ပဲဟုတ်တယ်လေဒကာကြီးဒီမှာမင်းရှင်းသားကြည့်တဲ့ဒီမှာကမကွင်းလို့မရဘူးกว่าတဲ့တကွက်တိုင်းမှာကိုကိလေသာဝတ်နဲ့ကာမဝတ်ဆိုပြီးနှစ်မျိုးရှိနေတာမကွင်းရင်ရောကုန်မှာပေါ့ဟုတ်တယ်မလားဒီမှာလည်းတကွက်တိုင်းမှာကိုနှစ်မျိုးရှိနေတယ်မကွင်းရင်ရောဒီမှာကတကွက်လုံးကြီးမှာဒီအပြာပိုင်းအပြာတော်ကြီးနှစ်ချောင်းရဲ့ကြားအကွက်ကြီးတကွက်လုံးမှာဘာဝတ်တယ်ဟန်သူကတကွယ်လုံးမှာဝိပါကဝရှိတာရှိနေတာကွင်းပြပါလို့တော့ဟုတ်တော့လားဟုတ်လေးဘွယ်ထမ်းမှာလည်းပဲတကွယ်လုံးကဘာဝတ်ပဲရှိ
ဘာကွင်းပြလို့တော့မင်းမကျေနပ်ရင်ကွင်းရင်လည်းကွင်းပေါ့ဝါတဲ့ကွင်းကြီးရဲ့အကျိုးတရားတော့မှင်ကုန်မယ်ကွာတဲ့မျက်စိရှုပ်မယ်ကွာတဲ့ဆရာတော်ကြီးကဇဝိုင်းရေးတဲ့နေရာမှာအပူဆိုလို့ဘာမှမပေါ့ရေးတင်ရေးတိုက်တာပဲရေးထားတာအပူတွေဘာမှထည့်မရဘူးဒါပေမဲ့လို့မကွင်းတာပဲပဲလို့မင်းစိတ်ထဲကကွင်းတယ်လို့သဘောထားနော်ဒီကမြားတို့တွေကလည်းမဆွဲတော့လဲဆွဲတယ်လို့မင်းစိတ်ထဲကသဘောထားဟိုမှာလည်းမကွင်းတော့လဲကွင်းတယ်လို့သဘောထားထားပြီးတော့မှဟိုမှာမြားအတူလေးတစ်ချောင်းပြထားတော့တွေ့လားအဲအဲ့ဒါလေးကလည်းခင်ဗျားတို့ခုမှသတိထားတာဘာဟိုတော့ကသတိကိုမရပါဘူးအဲ့ဒီမြားအတူလေးကဟိုဘက်မှာပြလိုက်တာဘာဝတ်ရှိပါလေအဲ့ဒါအခြေမင်းနဲ့တကွာသေချာပြတယ်ဆိုတာအဲ့ဒါပဲဘာမှမကြံဘူးဒီဇဝိုင်းထဲမှာရှိသမျှတော့ခင်ဗျားတို့အတိတ်ပဲပေါ့အကုန်ပြောပေးတာဟုတ်တော့မလားဒီတော့ဝိပါကောမကွင်းတာဒီမကွင်းသင့်မကွင်းတိုက်တဲ့အချက်မို့လို့မကွင်းတာဒီတိဋ္ဌာဝကမ္မဝတ္တိကွင်းတယ်ဆိုတာကကွင်းသင့်ကွင်းတိုက်လို့ကွင်းထားတာပြောရှင်းရလားရှင်းပါတယ်ကဲဒါပြန်ပြန်ဆိုလိုက်ပါဦးကိလေသာဝဘဏ္ဍပါသုံးပါပ
ါ
ဘုသူတွေများလဲပြီးတော့ဝိသာဟုတ်ပြီကမ္မဝကဘဏ္ဍပ
ါ
ဘုသူနဲ့ဘုသူပါလေဟုတ်ပြီဝိပါကဝကဘဏ္ဍပ
ါ
ဘုသူတွေများလဲမေးတော့ဟုတ်ပြီကိလေသာဝကဘဏ္ဍပါလဲသုံးပါကမ္မဝကပေါင်းလိုက်တော့ငါးပါဝိပါကဝကပေါင်းလိုက်တော့ဩ73ပါးဖြစ်နေပြီအင်္ဂါဘယ်နှပါးရှိအင်္ဂါ72ပါးရှိတယ်72ပါးတည်းရှိတယ်ဝိတ္တိအလုံးပေါင်းလိုက်တာကကိ3ကံ2ဝိဘက်8 72ဖြစ်နိုင်စေတဲ့72ပါးပြန်လုပ်ကြရမှာတိလေသာဟုတ်က3ပါးကမ္မဟုတ်က2ပါးဝိပါကဟုတ်က8ပါးအလုံးပေါင်းရင်တော့73ပါးဖြစ်ရမှာမဖြစ်စေနဲ့တဲ့72ပါးပြန်လုပ်ကြရတဲ့ဒါကြောင့်ကိသုံးကံနေဝိဘက်ရှိဆက်နေဖြစ်နိုင်စေအဲ့ဒီ73ပါးကို72ပါးဖြစ်အောင်ပြန်လုပ်ပြပါတဲ့အဲလုပ်ပြပါဆိုတော့လွယ်ပါတယ်ဘယ်လိုလုပ်မလဲစာရပေတွေနဲ့ပြောရင်တော့အရှိကြီးပဲအကျယ်ကြီးပဲအဲ့လိုပြောမနေနဲ့တော့လွယ်လွယ်လေးမှတ်လိုက်ဟိုးလေးကွက်တည်းကဥပပတ္တိဘဝလေးကိုနေရွက်ကလေးဆွဲလာပြီးတော့ဇိကမ္မဘဝလေးကိုထဲလိုက်အဲ့ဒီကြတော့ခင်ဗျားတို့ဥပါရဏပစ္စယကာမဘောမဟုတ်တော့ဥပါရဏပစ္စယဘောဒါလို့ဖြစ်သွားပြီလေဥပါရဏပစ္စယဘောအဲ့လိုဆိုရင်အပြည့်ဖြစ်သွားတဲ့အတွက်ဝိုင်းမယ်ဆိုရင်ဝိုင်းလို့ရသွားပြီအခုနအပြည့်မဝိုင်းတာကဥပပတ္တိဘဝလေးဟိုဘက်ခွဲထွက်သွားတယ်ဆိုတာသိစေခြင်းအကျိုးကတဏှီဟောဒီကာမဘဝဒီဘဝအပြည့်မဟုတ်ဘူးတချမ်းဆိုတဲ့အသည့်သိစေခြင်းအကျိုးကဟထားခြင်းဖြစ်ပါတယ်ကျောင်းရှင်းရလားဥပပါတိ72ပါးပြန်လုပ်တဲ့အခါကျတော့ဥပပါတိဘဝလေးကိုဆွဲလာပြီးတော့ကမ္မဘဝလေးကိုထည့်လိုက်တော့ဥပါရဏပစ္စယဘောလို့ဖြစ်သွားတယ်မဟုတ်လားကျောင်းရှင်းရလားကဲဒါပြင်ဝိပဝတ်သုံးဝရေတွက်ပုံရေတွက်ဒီကိုဥပဒေအတွင်းကြံမရှိအကုန်လုံးအခြေအမြင့်နဲ့တကွပြခဲ့ပါပြီယောဂီတို့ကသဘောပေါက်တယ်မဟုတ်လားကဲဒါပြင်တစ်ခေါက်ပြန်ပြောလိုက်ပါဦးကိလေသာဝဘဏ္ဍပ
ါ
လူတွေများလဲပြီးတော့ဝိညာဉ်သာဟောပြီကာမဝကဘဏ္ဍပ
ါ
ဘသူနဲ့ဘသူပါလေဟောပြီဝိပါကဝကဘဏ္ဍပ
ါ
ဘသူတွေများလဲပြီးတော့ဝိညာဉ်သာလာယနာသတ္တဝေဒနာဓာတိဥပပါတိဘဝသရမရဏရှင်းရရှင်းရလားအဲရှင်သာဓုခေါ်တော်ကြဦးဆုံးအားလုံးပဲကိုစိနှစ်ဖြာကျမ်းမှာချမ်းသာကြပါစေ